တန်တက်ဒီအန်လီထင်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ကတစ်တုံညာနှစ်ခုံဒုတိယပိုင်းစစ်စင်ရေးအတွင်းပြည်သူ့ကော်မတီတော်မန္တလေး MD1 PDF ဖမ်းဆီးရမိထားတဲ့စစ်တုံးဘန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်စစ်တပ်ဘက်ကလေကြောင်းကနေနှစ်ရက်ဆက်ဘုံကျဲတိုက်ခိုက်နေတာပါ။အောက်တိုဘာ28ရက်ညနေပိုင်းမှာပြည်သူ့ကော်မတီတော်မန္တလေးကဖမ်းဆီးရမိထားတဲ့စစ်တုံးဘန်းတွေထားရှိတဲ့နေရာကိုဘုံကျဲတိုက်ခိုက်မှုစစ်တုံးဘန်း12ဦးသေဆုံးခဲ့ပြီးတဲ့နောက်အောက်တိုဘာ30မနက်တနင်္ဂနွေမှာလဲနောင်ချူမြို့နယ်တဲကပဲစစ်တုံးဘန်းတွေထားတဲ့အချုပ်ဆောင်ကိုနောက်ထပ်ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးဘန်း4ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိခဲ့တယ်လို့ပြည်သူ့ကော်မတီတမတော်မန္တလေးကသတင်းထုတ်ပြန်လာပါတယ်။ဒီဆုံးတဲ့သူတွေထဲမှာဗိုလ်မှူးအဆင့်အရာရှိ2ဦးပါဝင်ပြီးတော့တပိတ်ချင်းစစ်စင်ရေးမှာဖမ်းဆီးခံခဲ့ရတဲ့စစ်တုံးဘန်းဖြစ်တယ်လို့ပြည်သူ့ကော်မတီတမတော်မန္တလေးကပြောပြဆိုခွင့်ရှိသူကိုအော့စမွန်က VOA မြန်မာပိုင်းကိုပြောပါတယ်။
နောက်ကျမျိုးတွေမှာရှိတယ်ကျွန်တော်တို့ပြည်သူ့ကော်မတီတမတော်မန္တလေးရဲ့အချုပ်ဆောင်နေရာကိုဒုတိယကျင်းနေလာကျတာဖြစ်ပါတယ်။အဲဒီအချုပ်ဆောင်ကကျွန်တော်တို့တိုက်ပွဲတွေဖျက်ဆီးရပြီးတဲ့စစ်တုံးပန်းတွေကိုဖျက်ဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်ဖြစ်တယ်ပေါ့နော်။အဲတော့ဒီနေ့တည်ထုံသွားတဲ့ဘုံဘူးကကျွန်တော်တပိတ်ချင်းစစ်စင်ရေးတွေမှာကျွန်တော်တို့ဖျက်ဆီးရပြီးတဲ့အဘုံဘူးတယောက်ဖြစ်ပါတယ်ဗျ။
အော်တိုဘာ28ရက်ဘုံကျဲတက်ခိုင်မှုမှာတော့စစ်တုံးပန်း10ဦးနဲ့စစ်စင်းမင်းများနေသူ4ဦးသေဆုံးခဲ့ပြီးတော့စစ်တုံးပန်း60ဒဏ်ရာရရှိခဲ့တာတည်ဆုံးသူထပ်တိုးလာတာတော့မရှိပါဘူး။လက်ရှိချိန်မှာတည်ဆုံးတဲ့သူတွေကိုမိသကြိုတာတွေလုတ်ပေးခဲ့ပြီးတော့ဒဏ်ရာရတဲ့စစ်တုံးဘန်းတွေကိုလည်းစေကုသတာတွေလုတ်ပေးနေပါတယ်။အခုလိုအချုပ်ဆောင်တွေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခံရပြီးတဲ့နောက်ထပ်လေကြောင်းတိုက်ခတ်မှုအန္တရာယ်ကနေကာကွယ်တဲ့အစီအမံတွေလုတ်ဆောင်နေတယ်လို့လည်းပြည်သူ့ကော်မတီတမတော်မန္တလေးရဲ့ပြောဆိုခွင့်ရှိသူကိုအော့စမွန်က VOA ကိုအခုလိုဆက်ပြောပါတယ
်။လက်ရှိချိန်မှာကျွန်တော်တို့ဒီဒဏ်ရာရတဲ့ဒီစစ်တုံးဘန်းတွေကိုကျွန်တော်တို့ကိုစစ်ကူတာပေးနေတာရှိတယ်။ဒီဆုံးသွားတဲ့ဒီတစုံမှန်လေးကိုလည်းကျွန်တော်တို့ကောင်းမှုသွားတချို့ပေးနေတာရှိပါတယ်။ထပ်ပြီးတော့လေကြောင်းတိုက်ခတ်မှုအနေနဲ့ကာကွယ်နိုင်တဲ့အစီအမံတချို့လည်းကျွန်တော်တို့လုပ်ဆောင်နေတာရှိပါတယ်ဗျ
။မနေ့ကတန်ရရတဲ့စစ်ဆုံးမှန်60ရဲ့ဝန်းကျင်မှာတော့ဒီဒီဆုံးသူထပ်တိုးတာမရှိပါဘူးဗျ။အ
ော်တိုဘား28ရက်ဘုံကျဲတိုက်ခတ်မှုနဲ့ဒီကနေ့အော်တိုဘားလ30ဘုံကျဲတိုက်ခတ်မှုတွေကြောင့်တစ်တုံညာနှစ်ခုံဒုတိယပိုင်းစစ်စင်ရေးမှာဖမ်းထားတဲ့စစ်တုံးဘန်းတွေနဲ့တခြားစစ်တုံးဘန်းများထားရှိရာအဆောက်အုံတွေထိမှန်ခဲ့ပြီးတော့ဘုံကအချုပ်ဆောင်ပေါ်ကျခဲ့လို့သေဆုံးသူဦးရေကဘုံမူးတဦးပါဝင်စစ်တုံးဘန်း16ဦးထိရှိလာနေပြီးတော့62ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနောင်ချိုအချုပ်ဆောင်ပေါ်စစ်တပ်အရာရှိတွေပါဝင်တဲ့စစ်တုံးဘန်းအများပြားသေဆုံးထိခိုက်ရတဲ့ဒီလေကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။